မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာတနင်္ဂနွေနေ့ကတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဘင်္ဂလားဒေ့ရှ်ဘက်ကိုကြီးကြတယ်လို့မြန်မာစစ်သားတွေနဲ့ဘင်္ဂလားဒေ့ရှ်နယ်ကြားဆောင်တပ်ဘက်ကိုခိုးဝေလာခဲ့ကြတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်။ရခိုင်တပ်တော်နဲ့တိုက်ပွဲဖြစ်ပွားရမှာမြန်မာနိုင်ငံကအနည်းဆုံး14ယောက်ဘင်္ဂလားဒေ့ရှ်နယ်မြေထဲကိုဝင်ရောက်ခိုးလုခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအစာဒူဇာမန်ခန်ကပြောကြားပါတယ်။ဘင်္ဂလားဒေ့ရှ်ပုဂ္ဂလိကရုပ်မြင်သံကြား Channel 24ကတော့အနည်းဆုံးစစ်သား66ယောက်ကခိုးလုရရှာနေကြပြီး10ယောက်ကကြီးထိမှန်တမ်းရထားကြတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်မှာရခိုင်တပ်တော် AA ကတရားပြီးတနေရာသိမ်းနေပြီးဘင်္ဂလားဒေ့ရှ်ကရရှိခဲ့တဲ့တရေအရာရှေ့ကိုဆက်လက်ချီတက်လာနေတယ်လို့ဝင်းကြီးခန်းကတရေတော်တွေကိုပြောကြပါတယ်။တနင်္ဂနွေနေ့ညနေမှာကုတုပလောင်စေယုံကိုလူနာ18ယောက်တင်ထားရတယ်လို့နယ်စည်းမချဆရာဝန်များအဖွဲ့ MSF ကပြောပါတယ်။မြန်မာနိုင်ငံတိုက်ပွဲကြီးကသူ့ဦးလေးခြေတော်ကိုထိမှန်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နယ်စပ်မှာနေထိုင်သူတဦးဖြစ်တဲ့အသက်25နှစ်အရွယ်ခိုင်ရူဘက်ရှာက AFP သတင်းကိုပြောကြားပါတယ်ခင်ဗျာ။